သွားလုပ်ငန်းကဏ္ဍမလဲပတ်နိုင်တော့တဲ့ပြီးခဲ့တဲ့2020ပြည်နှစ်အတွင်းကိုဗစ် -19 ကပ်ရောဂါကာလအတွင်းကဆက်လို့မြန်မာနိုင်ငံမှာစီးပွားကျနေတာပါကျပ်ငွေဈေးချတာကြောင့်စားတောက်ကုန်နဲ့တခြားလိုအပ်တဲ့ပစ္စည်းတွေကိုဈေးကြီးပေးနေကြရတဲ့မြန်မာပြည်သူတွေအတွက်တော့ဖေဖော်ဝါရီလ1ရက်နေ့မှာအရက်သားအစိုးရကိုစစ်တပ်ကဖြုတ်ချခဲ့ပြီးတဲ့နောက်နိုင်ငံရဲ့ကတောင်းကနည်းအခြေအနေတွေကြောင့်ထပ်ပြီးဒုက္ခတွေ့ရပါတယ်။မလုံခြုံမှုနဲ့ပဋိပက္ခတွေကြီးထွားလာပြီးကိုဗစ် -19 ကပ်ဘေးရောဂါတန်းနောက်စီးပွားကျမှုတွေကြောင့်အသက်ကအထောက်ပံ့တွေလိုအပ်နေတဲ့လူသုံးသန်းကျော်အတွက်အတားအဆီးမရှိဝင်ရောက်ခွင့်ပြုဖို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာအကြီးအကဲမာတင်ဂရစ်ဖစ်ကမြန်မာစစ်ကောင်းဆောင်တွေကိုပန်ကြားထားပါတယ်။နိုင်ငံတွင်းမှာလူပေါင်းသိန်းချီအလုတ်ကိုင်းဆုံရှုံပြီးငွေကြေးဖောင်းပွမှုကလည်းတဟုန်ထိုးတက်သွားတာကြောင့်စင်ရဲမွဲတေမှုကပိုဆိုးလာပါတယ်။အရင်ကကုမ္ပဏီဝန်ထမ်းလုပ်ခဲ့ပြီးအခုတော့တပိုင်းတစ်နိုင်စီးပွားရေးစံတန်လုပ်ကိုင်နေတဲ့မတ်လုံးလုံးက VOA ကိုအခုလိုပြောပါတယ
်။တချို့ကျတော့လည်းရှိတဲ့လူနည်းစုလေးနဲ့ဟိုအလုတ်ရှိရင်ပြီးတော့လည်းပတ်နေတယ်။တချို့ကုမ္ပဏီတွေဆိုရင်လုံးဝရက်လိုက်တယ်။ဝန်ထမ်းတွေလျှော့တယ်။တချို့ကုမ္ပဏီတွေပိတ်လိုက်တယ်။ COVID ကလည်းကိုဗစ်ကလည်းအဲ့လိုမျိုးရှိတဲ့အချိန်မှာအခုဒီကာလကျတော့ပို့ဆိုးသွားတာပေါ့အကုန်လုံးတော်တော်များများတွင်ပိတ်လိုက်ပြီဝန်ထမ်းတွေလျှော့လိုက်တယ်ဆိုတော့ဝန်အကုန်လုံးကတခြားဟရရလောက်ရတာပေါ့
ပြည်ပကတင်းသွင်းရတဲ့စားတောက်ကုန်နေနဲ့ဈေးတွေဈေးနှုန်းကပုံမှန်ထက်နှစ်ဆတက်သွားတာကြောင့်လူတွေကလိုတာပဲဝယ်တော့တဲ့အချိန်ဈေးတွေတွေအတွက်ကလည်းတထောင်နဲ့ရောင်းလိုက်တဲ့ပစ္စည်းကနောက်နေ့မှာ1200ဖြစ်သွားတာကြောင့်ရောင်းတိုင်းရှုံးတယ်လို့ဖြစ်နေတယ်လို့မော်လမြိုင်ကမဆန်းဆန်းက EP သတင်းအေဂျင်စီကိုပြောပါတယ်။ Twin ကုန်နေဈေးတက်တာကိုစီးပွားရေးလုပ်ငန်းရှင်ဒေါက်တာဆိုးထွန်းကလည်း VOA ရဲ့ဆက်သွယ်မေးမြန်းခန်းတစ်ခုမှာအခုလိုပြောပါတယ်
။နော်လေဇာကလည်းတင်သွင်းတဲ့ဒီခေါဆွဲကြောက်တို့ဂျန်နဲ့ကိုရီတို့ဒါတဲ့ဈေးတက်သွားတာဈေးတက်သွားတဲ့ခါကျတော့ဝယ်မစားဘူးအရင်ကနှစ်ထုပ်စားတယ်လူကတစ်ထုပ်ပဲစားတယ်
အခု2021ခုနှစ်အတွင်းမြန်မာစီးပွားရေးက 18.400 ခန့်လုံးယော့သွားနိုင်တယ်လို့အရှဖွံ့ဖြိုးမှုဘဏ် ADB ကခန့်မှန်းထားပြီးဒီပမာဏဟာဆိုရဲလက်ရှိကမ္ဘာမှာအကြီးမားဆုံးစီးပွားကျမှုတဲကတစ်ခုဖြစ်ပါတယ်ဆေးဆူရဆဲဆဲဆေးဆူနှစ်တွင်နဲ့ချီတစိတပိုင်းတတိတခြားဖြစ်ခဲ့တဲ့မြန်မာနိုင်ငံကိုကမ္ဘာစီးပွားရေးမှာပါဝင်လာရေးအတွက်ဖေဖော်ဝါရီလတုန်းကဖြုတ်ချခံခဲ့ရတဲ့ရတအစိုးရလက်ထက်ကျူးပန်းမှုတွေမှာနှေးကွေးပေမဲ့လို့လဲပုံမှန်တိုးတက်မှုတော့ရှိခဲ့ပါတယ်။ဆယ်စုနှစ်နဲ့ချီအာဏာထိန်းချုပ်ခဲ့တဲ့စစ်ဗိုလ်ချုပ်များကချုပ်ကိုင်မှုလျှော့ချလာပြီးတဲ့နောက်ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းပို့ကုန်တင်ပို့နိုင်မှုလဲမြင့်တက်ခဲ့ပါတယ်။ငွေရွယ်ပြီးကုန်ချစရိတ်သက်သာတဲ့လုပ်သားအင်အားစုရဲ့ဆွဲဆောင်မှုကြောင့်နိုင်ငံခြားယင်းနီးမြုံနံသူတွေဟာအထည်ချုပ်စက်ယုံတွေနဲ့တခြားအသေးစားကုန်စည်ထုတ်လုပ်မှုစက်ယုံတွေကိုတည်ထောင်ခဲ့ကြပါတယ်။မြို့တော်ဟောင်းရန်ကုန်ဟာဆိုရင်လဲလမ်းသစ်တွေစက်မှုဇုံတွေဈေးဝယ်စင်တာတွေခင်မီအင်ယာတွေနဲ့အသွင်ပြောင်းလာပါတယ်။ပုဂ္ဂလိကအလုတ်ကင်တွေပေါ်ပေါက်လာပြီးအလုတ်ကင်သစ်တွေပေါ်ပေါက်လာသလိုလက်ကင်ဖုံးတဲ့ကားသစ်တွေလိုပစ္စည်းတွေလည်းဝယ်လိုအပ်တက်ခဲ့ပါတယ်။ဒါပေမဲ့လည်းနိုင်ငံရေးပြဿနာတက်ပြီးလပိုင်းအချိန်မှာတော့ဒေါ်လာစုစားမှုနဲ့မှောင်ခိုဈေးကွက်ကဟိုးအရင်ခေတ်ကလိုပြန်ဖြစ်လာပါတယ်။ကျန်းငွေအပေါ်ယုံကြည်မှုကျလာပြီးဒေါ်လာတွေဝဲကျတာကြောင့်ဈေးတက်တာဖြစ်တယ်လို့စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆိုးထွန်းက AP 3 Agency ကိုပြောပါတယ်။ဒေါ်လာဈေးတက်တဲ့ကိစ္စနဲ့ပတ်သက်ပြီး VOE ရဲ့ဆွတ်သွဲမေးမြန်းမှုတစ်ခုမှလည်းဒေါက်တာဆိုးထွန်းကအခုလိုပြောပါတယ်။
အတူတူပြတ်သွားတဲ့အကြောင်းရင်းရတယ်ကျွန်တော်ပြည်သူအနေနဲ့မြန်မာချက်ငွေပေါ်ယုံကြည်မှုရော့ကြပါတယ်ပေါ့နော်အဲဒါကောလာဟာလာချိုးတဲ့ထွက်လာတာပေါ့ချက်ငွေဖြတ်သိမ်းနေတယ်လို့နောက်ဘိုးဘန်ကိုဆက်ကူတဲ့တွေ9000တန်းနဲ့ရိုက်နေတယ်လို့ဒါတွေကလည်းလူအနေနဲ့ဒီဘိုးဘန်ပေါ်ယုံကြည်မှုရော့ကြတဲ့အပိုင်းတော့မြင်တယ
်ပြီးခဲ့တဲ့စက်တင်ဘာလအတွင်းဒေါ်လာဈေးနှုန်းစံချိန်တင်မြင့်တက်ခဲ့ပြီးဒေါ်လာဈေးတက်တာကြောင့်နိုင်ငံခြားကနေဒေါ်လာနဲ့ဝယ်ယူတင်သွင်းရတဲ့စားသုံးစီအလကုံစားတောက်ကုံလျှက်စစ်ပစ္စည်း73000လို့ကုန်စီတွေလဲဈေးတက်ကုန်ပါတယ်နိုင်ငံခြားငွေလဲနှုန်းထက်တက်မဲ့အရေးထိန်းချုပ်နိုင်ရေးဘိုဘန်ကအမေရိကန်ဒေါ်လာထုတ်ရောင်းပေးတာမျိုးနောက်နိုင်ငံခြားငွေကြေးလဲလဲရောင်းဝယ်မှုကိုရည်ညွှန်းစစ်ရဲ့သက်မှတ်ရခိုင်နှုန်းအတိုင်းရောင်းဝယ်လုပ်ကြဖို့မလိုက်နိုင်ရင်အရေးယူမယ်အကြောင်းကြေညာခဲ့ပါတယ်အန်ဒီအများပြည်မဲ့လဲတချို့လူတွေကတော့အွန်လိုင်းပေါ်ကနေနိုင်ငံခြားငွေအလဲအလှယ်လုပ်ကြပါတယ်။အ online ပေါ်ကရဝယ်လို့လူတွေရှာရလွယ်ပြီမဲ့လဲရောင်းသူနဲ့ဝယ်သူကြားယုံကြည်မှုတိဆောက်ဖို့တော့လိုတယ်လို့အရာဝယ်လို့လေရှိတဲ့ကိုသူရိန်က AP သတင်းအေဂျင်စီကိုပြောပါတယ်73စီရှာပါမှုကလည်းအဓိကပြဿနာကြီးတစ်ရပ်ဖြစ်လာပါတယ်ဒေါ်လာဝယ်ဖို့ခက်ပြီးရေနံကုမ္ပဏီတွေကလည်းအကျွေးမပေးကြတော့ဘူးလို့ Max Energy ကတာဝန်ရှိသူတူက AP သတင်းအေဂျင်စီကိုပြောပါတယ်လူသလောက်ဝယ်မရတဲ့အခြေအနေနဲ့သူတို့နဲ့ယုံကြည်မှုတိဆောက်ဖို့လည်းအခက်အခဲရှိခြင်းဖြစ်ကြောင်းလက်ရှိအချိန်မှာတော့အရှုံးမများဖို့ပဲကြိုးစားနေရတာပါလို့သူကပြောပါတယ်။သူကတော့နိုင်ငံရေးပြဿနာကိုအပြစ်ဖို့ပါတယ်။နိုင်ငံတွင်းမှာတောင်တယောက်နဲ့တယောက်မယုံကြည်ကြတာကြောင့်နိုင်ငံသားတွေလည်းယုံကြည်ကြမှာမဟုတ်ပါဘူးတဲ့။ဘန်စစ်နဲ့မပြေမလည်ဖြစ်တာကြောင့်လည်းပါတယ်လို့ Max Energy ကတာဝန်ရှိသူတို့က AP ကိုပြောပါတယ်။ပြောရတဲ့အကြောင်းအရာကအကိစ္စတားကြောင့်နာမည်မဖော်ဘဲသူကပြောခဲ့တာပါ။ဘဏ်တွေမှာလည်းအနှံငွေကိုအလွယ်တကူထုတ်လို့မရပါဘူး။ဘဏ်အငွေကိုအမျက်ပေးထုတ်ယူနေရဆဲဖြစ်ကြောင်းတပိုင်းတိုင်းစီးပွားရေးလုပ်ငန်းရှင်မလုံးလုံးက VOE ကိုပြောပါတယ်။